မလေးရှားနိုင်ငံပီနန်ကျွန်းဂျော့ချ်တောင်းမြို့ရဲ့စင်ကြီးဘုံဘတ်တူဖာရင်ဂီလန်ကအပန်းဖြေရိတ်တာတစ်ခုမှာမြေဒိန်းနိုင်ငံတိဆောက်နေတဲ့ဇွန်လ25ရက်နေ့ကမြေပြိုကျတာကြောင့်အဲ့ဒီမှာအလွတ်လုပ်နေတဲ့မြန်မာအမျိုးသား၄ဦးတိဆုံသွားတယ်လို့ဒေသခံရဲမှုကပြောကြောင်းမလေးရှားအွန်လိုင်းသတင်းစာ The Star မှာဖော်ပြပါရတယ်တိဆုံသူတွေဟာမောင်ဆန်ပြ38နဲ့နိုင်ကျော်ရင်49နဲ့မောင်ထွေး38နဲ့ဦးအောင်ထွန်းအေး49နှစ်တို့ဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်တုန်းကအခုလိုအဖြစ်ဆုံးနဲ့ကြုံရပြီးအလောင်းတွေကိုပြန်လည်ရှာဖွေတွေ့ရှိချိန်မှာစစ်ဆေးချက်တွေအရတိဆုံသွားတဲ့မြန်မာ၄ဦးစလုံးစီမှာတရားဝင်ဆ ਾਇ ရွက်စရန်းနေမရှိဘူးလို့ဒေသအာဏာပိုင်းကပြောပါတယ်ကနဦးစုံစမ်းစစ်ဆေးချက်အရဘာတူဖာရင်ဂီလန်နဲ့အပန်းဖြစ်ရိတ်တာကြားမှာရှိတဲ့တောင်ကုန်းတစ်ခုကရေတိုက်စားပြိုကျလာနိုင်တဲ့အနေအထားကြောင့်အပန်းဖြစ်ရိတ်တာပိုင်ရှင်ကဦးအောင်ထွန်းအေးကိုမြေဒိန်းနိုင်ငံဆောက်ပေးဖို့အလို့အပ်ခဲ့ကြောင်းဦးအောင်ထွန်းအေးဟာအဲ့လိုဆောက်လုပ်ဖို့အတွက်ထိမ့်သိမ်းရေဒီနောက်ထပ်သူ့ရဲ့မိษွေ၃ဦးကိုငှားရမ်းခဲ့ကြောင်းသူဟာအပန်းဖြစ်ရိတ်တာမှာဝန်ထမ်းဖြစ်အလို့လုပ်ခဲ့တာ၃နှစ်ကြာခဲ့ပြီဖြစ်ကြောင်းသိရပါတယ်မြေဒိန်းနိုင်ငံဆောက်မဲ့သူတွေရဲ့ဒီတည်ဆုံသွားတဲ့အလောင်းကိုတက်ဆိုင်ရာမိသားစုတွေစီပြန်လည်အနှံ့နိုင်ဖို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကလှုပ်ဆောင်နေကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်